မြောက်ကိုရီးယားနိုင်ငံကကမ္ဘာစစ်နေခါအစီအစဉ် WFP မှာလုပ်လုပ်နေတဲ့မလေးရှားနိုင်ငံသား2ဦးကိုမြောက်ကိုရီးယားကဒီကနေ့ထွက်သွားခွင့်ပေးလိုက်ပါတယ်။မြောက်ကိုရီးယားကောင်းဆောင်ရဲ့ဖိဒူမေကွဲကိုကင်ဂျုံနမ်လှုပ်ကြံခံရလို့တည်ဆုံသွားတဲ့ပေါ်နှစ်နိုင်ငံကြားတန်တမာရင်တက်မှမှုကဆက်ရှိနေတာပါ။မလေးရှားနိုင်ငံသား2ဦးဟာတရုတ်နိုင်ငံပေကျင်းမြို့တော်ကိုဘေးကင်းရန်ကင်းရောက်သွားပြီလို့မလေးရှားဝန်ကြီးချုပ်နာဂျစ်ဘရော့ဇက်ကထွတ်ထားမှရေးပါတယ်။အဲဒီလူနှုတ်ဦးဟာနိုင်ငံတကာဝန်ထမ်းတွေဖြစ်ပြီးသူတို့အစိုးရအဖွဲ့ရဲ့ကိုယ်စားလှယ်တွေမဟုတ်ဘူးလို့ကုလသမဂ္ဂကပြောပါတယ်။အခုထွက်ခွင့်ပေးလိုက်သူ2ယောက်ဟာပြုံယမ်းမြို့တော်ကမြောက်ကိုရီးယားနိုင်ငံဆိုင်ရာမလေးရှားတိုင်ယုံထဲမှာပိတ်မိနေတဲ့မလေးရှားနိုင်ငံသား17ယောက်ထဲကဖြစ်ပါတယ်။အဲဒီမလေးရှားနိုင်ငံသားတွေကိုမြောက်ကိုရီးယားတဲကနေထွက်ခွင့်မပေးဘဲပိတ်ပင်ထားတာပါ။မလေးရှားကလည်းသူတို့နိုင်ငံမှာရှိနေတဲ့မြောက်ကိုရီးယားနိုင်ငံသားတွေကိုအလားတူပိတ်ပင်ကန့်သတ်ထားပါတယ်။